စစ်တမ်းခံရတဲ့ယူကရိန်းမှာရုရှားတပ်တွေဝန်းရံပိတ်ဆို့ခံထားတဲ့ဒေသတွေကိုလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်ဖို့နဲ့ပိတ်မိနေတဲ့အရက်သားတွေထွက်ခွာဖို့ဒေသအလိုက်အပြစ်ခတ်ရစဲရေးလုပ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကတောင်းဆိုပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားပါတယ်ကိုဇော်မှုကျော်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ရတတပတ်တဲတုန်းကကုလသမဂ္ဂတာဝန်ရှိသူမာတင်ဂရစ်ဖစ်ဟာယူကရိန်းမှာဖြစ်နိုင်ခြေရှိတဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးအတွက်ရုရှားနိုင်ငံဂျာယေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကူညီထောက်ပံ့ရေးဆိုင်ရာဒုတိယအတွင်းရေးမှူးချုပ်မာတင်ဂရစ်ဖစ်ဟာဧပြီလ4ရက်နေ့တနင်္လာနေ့ကမော်စကိုမြို့မှာရုရှားနိုင်ငံဂျာယေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲဒီနောက်ယူကရိန်းကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဂရစ်ဖစ်ကအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့သူ့အနေနဲ့ဒီတွေ့ဆုံဆွေးနွေးမှုဟာအတော်အချိန်ကြာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တစ်ခုရဲ့အစပထမပဲဖြစ်တယ်လို့ရှုမြင်ကြောင်းလူသားချင်းစာနာမှုဆိုင်ရာဌာနပြောရေးဆိုခွင့်ရှိသူယန်စ်လီယာကီကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်နှစ်ဖက်တိုက်ခိုက်နေတဲ့ရုရှားနဲ့ယူကရိန်းအကြားဒေသအလိုက်အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိဖို့ဟာအလွန်အရေးကြီးတယ်လို့ဂရစ်ဖစ်ကယူဆကြောင်းပြောရေးဆိုခွင့်ရှိသူလီယာကီကပြောဆိုပါတယ
်။ He said top priority of that.
is to get စစ်တမ်းအစိုးဆုံးခံစားရတဲ့မြို့ကြီးတွေမှာအပြစ်ခတ်ရစဲရေးလုပ်နိုင်ဖို့ကနံပါတ်1ဦးစားပေးဖြစ်ပါတယ်။အဲဒီလိုမြို့ကြီးတွေမှာပိတ်မိနေတဲ့အရသားတွေကိုသူတို့သဘောဆန္ဒလျောက်ထွက်ခွာခွင့်ပြုပြီးသူတို့ရွေးချယ်တဲ့နေရာတွေကိုပို့ပေးနိုင်ဖို့နဲ့အဲဒီမြို့ကြီးတွေကိုလိုအပ်တဲ့အကူအညီတွေပို့ပေးခွင့်ပြုဖို့ပါ
။လွန်ခဲ့တဲ့တလခွဲလောက်ကရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ချိန်ကလေးကမရီဥပိုမြို့မှာနေထိုင်တဲ့အရသားပြည်သူတွေဟာရုရှားတပ်တွေဝိုင်းရံပိတ်ဆို့တာကိုခံနေရတာပါသူတို့မြို့ဟာရုရှားကဘုံကျဲတိုက်ခိုက်တာကြောင့်ကျင်းမွတ်ပျက်စီးသွားပြီးသူတို့ဟာမြေအောက်ဘုံခိုခြင်းတွေထဲမှာပုံအောင်နေကြရတာပါစာနာမှုဆိုင်ရာအကြီးအကဲဂရစ်ဖစ်ကယူကရိန်းကိုတွားရောက်ခဲ့စဉ်ကစစ်ကြောင့်တိုက်စုံးမှုနဲ့ပျက်စီးမှုအတိုင်းအတာကိုမြို့တော်ကီယက်အနီးကဘူချာနဲ့အပင်မျိုးတွေမှာသူကိုယ်တိုင်မျက်ဝါးထင်ထင်တွေ့မြင်ခဲ့ရတယ်လို့လေယာခီကပြောဆိုပါတယ်။ဒါအပြင်ဘူချာမျိုးမှာရုရှားတပ်တွေကကျူးလွန်ခဲ့တာလို့စွပ်စွဲခံထားရတဲ့အလောင်းတွေကိုအစုလိုက်အပြုံလိုက်မြေမြုပ်ထားတာနဲ့ဒါဇင်နဲ့ချီတဲ့ရက်ွက်တွေမှာပြိုကျနေတဲ့လူနေတိုက်တာအဆောက်အုံတွေကိုဂရက်ဖစ်ကတွေ့မြင်ခဲ့ရပြီးအလွန်တုန်လှုပ်ချောက်ချားစရာမြင်ကွင်းတစ်ခုဖြစ်ကြောင်းနဲ့ဒါကိုစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူလေယာခီကပြောဆိုပါတယ်ရုရှားတပ်တွေဟာမြို့တော်ကီယက်ကိုသိမ်းပိုက်နိုင်ခြင်းမရှိဘဲပြန်လည်စုခွာခဲ့ရပါတယ်သူတို့ရဲ့ဥတီချက်ပြောင်းသွားပြီးယူကရိန်းရှေ့ဘက်ခြမ်းကဒုံဘက်ဒေသကိုအဓိကထားတိုက်ခိုက်ပါတယ်လူဟန့်စ်နဲ့ဒုံနက်စ်ကိုပြောင်းလဲဥတီတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသမှာလည်းမရီဥပိုလိုအခြေအနေမျိုးမဖြစ်ဖို့ကိုကုလသမဂ္ဂတာဝန်ရှိသူတွေကမျှော်လင့်နေပါတယ်
people are still hunkered down in basements in Luhansk
Luhansk နဲ့ Donetsk အရသာပြည်သူတွေဟာလည်းမြေအောက်ခန်းတွေမှာပုန်းခိုနေရပါတယ်နောက်တစ်ပတ်ထဲမှာကျွန်တော်တို့ရင်နံအဲ့ဒီကိုသွားဖို့စီစဉ်နေပါတယ်အဲ့ဒါတွေဖြစ်နိုင်မဖြစ်နိုင်ဆိုတာကတော့လုံခြုံရေးအခြေအနေပေါ်မူတည်နေပါတယ်အဲ့ဒီကိုသွားလို့ရမယ်ဆိုရင်တော့ကျွန်တော်တို့သွားဖို့အစဉ်နဲ့ပါပဲ
Luhansk နဲ့ Donetsk ကအရသာပြည်သူတွေဟာလည်းမြေအောက်ခန်းတွေမှာပုန်းခိုနေရပါတယ်အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကြီးအကဲဂရစ်ဖစ်ဟာရုရှားစကားပြောယူကရိန်းရှေ့ဘက်ခြမ်းဒေသမှာဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအလွန်စိတ်ပူနေပါတယ်။အပြစ်ကရစဲရေးနဲ့ပတ်သက်ပြီးအခြေအနေကောင်းတယ်လို့သူ့အနေနဲ့မမြင်မိကြောင်းယူကရိန်းကချက်ခွာချိန်မှာသတင်းတောက်တွေကိုပြောဆိုခဲ့တယ်လို့လူသားချင်းစာနာမှုဆိုင်ရာဌာနပြောရေးဆိုခွင့်ရှိသူလေယာခီကပြောဆိုခဲ့ပါတယ်။